Republican အများစုလွှမ်းမိုးထားတဲ့ American အောက်လွှတ်တော်ကလက်ရှိဥက္ကဋ္ဌ Paul Ryan ကိုလွှတ်တော်သစ်ရဲ့အောက်လွှတ်တော်ဥက္ကဋ္ဌအဖြစ်နဲ့တာဝန်ပေးဖို့ပြန်လည်ရွေးချယ်ခဲ့ကြပါတယ်။လွှတ်တော်သစ်တွေစတင်မဲ့ဇန်နဝါရီလကျရင်ဒီရွေးချယ်မှုကိုလွှတ်တော်ကအတည်ပြုရမှာပါ။သမ္မတရွေးကောက်ပွဲမဲဆွယ်စဉ်အတွင်းအခုရွေးကောက်ခံသမ္မတ Donald Trump နဲ့ပတ်သက်လို့ Republican Party အတွင်းမှာသဘောထားကွဲမှုတွေရှိခဲ့ပေမဲ့အောက်လွှတ်တော်ဥက္ကဋ္ဌအဖြစ် Paul Ryan ကိုပြန်လည်ခန့်အပ်ဖို့အတွက်တညီတညွတ်ထဲရွေးချယ်ခဲ့ကြတာဖြစ်ပါတယ်။အင်္ဂါနေ့အစောပိုင်းတုန်းကတော့ဒီရွေးကောက်ခံအောက်လွှတ်တော်ကိုယ်စားလှယ်တဲ့တွေကိုဥက္ကဋ္ဌ Ryan ကလွှတ်တော်အဆောက်အဦမှကြိုဆိုခဲ့ပါတယ်။စီလုံးညညွတ်တဲ့ Republican အစိုးရရဲ့အာရုံဥကနေကြိုဆိုပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားပြီးတော့ကြိုဆိုခဲ့တာပါ။ညညွတ်တဲ့ Republican လွှတ်တော်နဲ့ Trump အစိုးရကြားသဘောထားအမြင်တွေဟာအတူတူပဲဖြစ်လိမ့်မယ်လို့လည်းသတင်းစာရှင်းလင်းပွဲမှာအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကပြောကြားသွားပါတယ်။ရွေးကောက်ပွဲမှာအထက်လွှတ်တော်ရောအောက်လွှတ်တော်ပါ Republican Party ကအမတ်နေရာအများစုနဲ့အနိုင်ရထားတာဖြစ်ပါတယ်ရှင်။